ဂျပန်နိုင်ငံမှာဒီကနေ့ကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့အာဏာရညွန်မောင်းအဖွဲ့ကလွတ်လွတ်လပ်လပ်နိုင်နေတယ်လို့မေးပေးကြတဲ့သူတွေကိုကောက်ယူရဲ့စစ်တမ်းမှာဖော်ပြနေပါတယ်။ဝန်ကြီးချုပ်အာဘေရဲ့ Liberal Democratic Party ဦးဆောင်တဲ့ညွန်မောင်းအဖွဲ့ကပြီးခဲ့တဲ့စက်တင်ဘာလအောက်လွှတ်တော်မဖြတ်သိမ်းခင်ကရရှိထားတဲ့အတိုင်းအများစုဖြစ်တဲ့လွတ်တော်အမတ်နေရာ၃ပုံ၂ပုံရမယ်လို့ TBS ရုပ်သံစစ်တမ်းကဖော်ပြပါတယ်။အခုရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တော့ဝန်ကြီးချုပ်အာဘေးအနေနဲ့ LDP ညွန်မောင်းအဖွဲ့အကြီးအကဲအနေနဲ့နောက်ထပ်၃နှစ်ဆက်ပြီးတော့တာဝန်ထမ်းဆောင်ရဖို့တေချာသလောက်ရှိနေပြီးဂျပန်နိုင်ငံရဲ့တက်တန်းရှည်ဆုံးခေါင်းဆောင်ဖြစ်လာမှာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစည်းအဝေးအပေါ်မှာစိုးရိမ်မှုတွေရင်ဆိုင်ကင်တွယ်နေရတဲ့ဂျပန်နိုင်ငံအတွက်တော့ဝန်ကြီးချုပ်အာဘေးအစိုးရကအသင့်တော်ဆုံးဖြစ်မယ်လို့မဲဆန္ဒရှင်တွေကယူဆကြတဲ့အကြောင်းသဘောထားစစ်တမ်းတွေမှာဖော်ပြနေပါတယ်ခင်ဗျာ။